Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မသောရရှင်နေစိတ်လက်ကြည်သာရှိကြပါသည်ခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ22ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေပိုင်းနိုမီတာ32.40-49ရိုးကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာအခုမနေ့ခင်နိုင်ငံတကာသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့အတူကျွန်တော်ဆံမိုးဝေကြီးညာသွားမှာဖြစ်ပါရခင်ဗျာထူးခြားတဲ့သတင်းတွေကတော့ကျူဘာနိုင်ငံမှာရောက်ရှိနေတဲ့ပိုဟန်မင်းကြီးဟာကျူဘာခေါင်းဆောင်ဟောင်းခေါင်းဆောင်တစ်တိုးနဲ့အတူတွေ့ဆုံခဲ့တယ်လို့ပြည်သူရင်းနဲ့အတူဝတ်ပြုဆုတောင်းခဲ့ပါတယ်အမေရိကန်ပြည်တော်စုကဒုက္ခသည်တွေကိုတိုးမြှင့်ပြီးတော့လက်ခံတော့မယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုမနက်ခင်းကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတိုင်းရင်းသားညီညာရေးပြဿနာကိုမဖြေရှင်းဘူးဆိုရင်အပြောင်းလဲတွေဟာရေရှည်မှာခံနိုင်ရမှာမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာငင်းငယ်နေမှာတိုင်းရင်းသားတွေကပြောကြလိုက်ပါတယ
် NTA ကိုပုံပုံမိတိုက်ကိုလုံးချင်နေတာတွေ့ရတယ်လက်မှတ်ထိုးဖြစ်ဖို့ပဲဥတည်နေတာတွေ့ရတယ်ဒါလည်းပဲကိုယ့်ရဲ့လိုဘအနာရရှိ
စံတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်လေးပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လောအထူးခြားဆန်းပြသတင်းစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းကိုဥဆံမဝင်တဲ့မိုင်းအင်ဂျင်နိုင်တို့ကကြီးညာပါမယ်ခင်ဗျာ
ကျူဘာနိုင်ငံဟာဗာနာမြို့မှာပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲမှာအတွေ့အမြင်သဘောတရားတွေရဲ့အန္တရာယ်ကိုသတိထားကြဖို့ကျူဘာပြည်သူတွေကိုပိုယဟမင်းကြီးဖရန်စစ်ကပြောဆိုလိုက်ပါတယ်မြို့တော်ဟာဗာနာရဲ့တမိုင်းဝင်တော်လှန်ရေးရင်ပြင်မှာစုဝေးနေကြတဲ့ထောင်တောင်းချီတဲ့ဝတ်ပြုဆူတောင်းသူတွေကိုတနင်္ဂနွေနေ့အစောပိုင်းကတရားဟောစဉ်မှာပိုယဟမင်းကြီးကအခုလိုသတိပေးခဲ့တာဖြစ်ပါတယ်ပိုယဟမင်းကြီးဟာဟာဗာနာမြို့မှာရှိတဲ့ကျူဘာနိုင်ငံရဲ့ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုရဲ့နေအိမ်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံတဲ့နေရာမှာကက်စထရိုရဲ့မိသားစုလည်းအတူရှိနေခဲ့ပြီးသူတို့နှစ်ဦးရဲ့တွေ့ဆုံမှုဟာအလွတ်တဘောရင်းရင်းနှီးနှီးတွေ့ဆုံခဲ့တာဖြစ်တယ်လို့ဗက်တီကန်နန်းတော်ကပြောဆိုပါတယ်။သူတို့နှစ်ဦးဟာစာအုပ်တွေနဲ့ဘာသာရေးလက်ဆောင်ပစ္စည်းတွေအပြန့်အလန့်လဲလှယ်ခဲ့ကြတယ်လို့သိရပါတယ်။နောက်ပိုင်းမှာတော့ပိုယဟမင်းကြီးဖရန်စစ်ဟာဖီဒယ်ကက်စထရိုရဲ့ညီအခုလက်ရှိသမ္မတဖြစ်သူရာအူကက်စထရိုရဲ့နဲ့တွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာတော့ယဉ်ကျေးမှုစင်တာမှာလူငယ်တွေနဲ့တွေ့ဆုံစကားပြောဆိုခဲ့ပြီးအခုအတန်လွှင့်မတန်ခင်အချိန်မှာပဲစင်တာကနေပြန်လည်ပြီးတော့ထွက်ခွာသွားပါတယ်ခင်ဗျာ
ဥရောပမှာဒုတိယကမ္ဘာစစ်ကြီးပြီးကတည်းကအကြီးမားဆုံးဖြစ်တဲ့ရွှေပြောင်းဒုက္ခသည်အစုလိုက်အပြုံလိုက်ရောက်လာနေတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းနေချိန်မှာသမ္မတဥပမအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်ဥယေကိုလာမဲ့2019ခုနှစ်မှာတစ်နှစ်ကိုတသိန်းအထိတိုးမြှင့်ခွင့်ပြုမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။အမေရိကန်ဆိုရရဲ့အခုလိုဆုံးဖြတ်ချက်ဟာဒုတိယမြောက်အခွင့်အရေးနဲ့မျှော်လင့်ချက်အဖြစ်ရှိနေတဲ့အတိုင်းပြီးဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးအစဉ်လာတိုင်းဖြစ်တယ်လို့ဂျာမနီနိုင်ငံဘာလီမြို့တော်ကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်ဆိုင်ရာပြည်ဝင်ခွင့်ဗီဇာအပေါ်ကန့်သက်ချက်အရတစ်နှစ်ကို9000ထိသတ်မှတ်ထားပေမဲ့အစီအစဉ်သစ်အရ2016ခုနှစ်မှာ15000ထိတိုးမြင့်သွားမှာဖြစ်တယ်လို့2019ခုနှစ်မှာတော့ဒုက္ခသည်ဥယျာဉ်တသိန်းထိလက်ခံမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ဆိုရအနေနဲ့လာမယ့်နှစ်တွေမှာလည်းတသိန်းထက်ပိုပြီးသတ်မှတ်လက်ခံဖို့အားပေးတဲ့နည်းလမ်းတွေကိုရှာဖွေနေတယ်လို့ကယ်ရီကပြောပါတယ်။တနင်္ဂနွေအစောပိုင်းမှာတော့ဟန်ဂရီနိုင်ငံကနေအော်စတီးရီးယားနိုင်ငံနဲ့24နာရီတွင်းနယ်ဆက်ဖြတ်ကျော်ဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်ဥယျာဉ်တောင်းတထောင်ရှိတယ်လို့အော်စတီးရီးယားအစိုးရကပြောပါတယ်။ဒါ့အပြင်ဆီးရီးယားပြည်တွင်းစစ်ကနေထွက်ပြေးလာတဲ့ဒုက္ခသည်အများစုဖြစ်တဲ့နောက်ထပ်ဒုက္ခသည်ဥယျာဉ် 9000 ဟာတနင်္ဂနွေနေ့မှာဗီယက်နမ်မြို့တော်အရှေ့ဘက်ကအဓိကနယ်ဆက်လမ်းကနေရောက်ရှိလာဖို့ရှိတယ်လို့မျှော်လင့်ထားကြောင်းအော်စတီးရီးယားအာဏာပိုင်တွေကပြောပါတယ်။ရွှေပြောင်းဒုက္ခသည်အများစုဟာဘောကန်စ်ဒေသကနေအနောက်ဥရောပနိုင်ငံတွေစီကိုခက်ခဲပင်ပန်းတဲ့ခီးကိုဖြတ်ကျော်ခဲ့ရတာပါပြီးခဲ့တဲ့၄ရက်အတွင်းသူ့နိုင်ငံပိုင်နယ်ထဲကိုဝင်ရောက်လာတဲ့ဒုက္ခသည်ဥယျာဉ်2000တိရှိတယ်လို့ခရိုရှားနိုင်ငံကပြောပါတယ်ရှင
်ယီမင်နိုင်ငံကဟော်တီတပုံတွေဟာအခုနှစ်စောစောပိုင်းမှာပြန်ပြီးဆွဲထားတဲ့အမေရိကန်နိုင်ငံသား2ဦးအပါအဝင်အ ਨੇ စုံနိုင်ငံသား5ယောက်ကိုပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်အိုမန်အစိုးရနဲ့တပုံတွေကြားဆွေးနွေးညှိနှိုင်းမှုပြုလုပ်ခဲ့ပြီးတဲ့နောက်ဒီလူတွေအားလုံးကိုတနင်္ဂနွေနေ့မှာပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ဆွေးနွေးမှုရဲ့အသေးစိတ်အချက်လက်တွေနောက်ဒီလူတွေကိုဘာကြောင့်ပြန်ပေးဆွဲခဲ့ရတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးပြန်ပေးဆွဲ ခံထားရသူတွေဟာဘယ်သူဘဝဖြစ်တယ်ဆိုတာလဲတိတိကျကျမသိရသေးပါဘူး။ဒါပေမဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့ရမှာကူညီခဲ့တဲ့ New Orleans အခြေစိုက် Trans Oceanic Development Company ကတော့ပြန်လွတ်လာသူတွေထဲမှာသူတို့ကုမ္ပဏီရဲ့ဝန်ထမ်း Scott Darden ဆိုတာပါဝင်တယ်လို့ပြောဆိုပါတယ်။အခုလိုဖမ်းဆီးထားတဲ့သူတွေကိုပြန်လည်လွတ်မြောက်လာရေးအတွက်ကြိုးပမ်းအားထုတ်ခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ရှိတဲ့အကြောင်းအမေရိကန်သမ္မတအင်မီတော်ကပြောဆိုပါတယ်။ Oman နိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့ Sultan Qaboos bin Said Al Said ကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့လည်းအင်မီတော်ရဲ့ပြောခွင့်ရသူ Ned Price ကပြောဆိုပါတယ်။ယမန်နိုင်ငံမှာအဖမ်းခံထားရတဲ့နိုင်ငံသားတော်တော်များများကိုမှန်းကြသေးခင်လက်အနှဲငယ်အတွင်ပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီအထက်ကတချို့ကတော့အိုမန်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုအပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့ကြပါတယ်ခင်ဗျာ
။အစ္စလမ်ဘာသာရဲ့အခြေခံသဘောတရားတွေဟာအမေရိကန်တန်ဖိုးနဲ့မညီညွတ်တဲ့အတွက်မွတ်စလင်တွေဟာအမေရိကန်ပြည်ထောင်စုရဲ့တမရမဖြစ်သင့်ဘူးလို့ Republican Party ဘက်ကတမရလောင်းဖြစ်ရေးကြိုးပမ်းနေသူတအုပ်ဖြစ်တဲ့ Ben Carson ကတနင်္ဂနွေနေ့ကMBC ရုပ်သံဌာနရဲ့ Meet the Press တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင် New Hampshire ပြည်နယ်မဲဆွယ်စည်းရုံးပွဲတစ်ခုမှာအမျိုးသားတအုပ်ကနေသမ္မတ Barack Obama ဟာမွတ်စလင်တအုပ်ဖြစ်တယ်လို့ပြောခဲ့တဲ့အမှားကိုပြင်မပေးခဲ့တဲ့အပြင်မွတ်စလင်တွေဟာအမေရိကန်ပြည်ထောင်စုအတွက်ပြဿနာတစ်ခုဖြစ်နေတယ်ဆိုတဲ့ပြောဆိုချက်ကိုပြင်ဆင်ပြောဖို့နောက်ထပ် Republican သမ္မတလောင်းဖြစ်ရေးကြိုးပမ်းနေသူ Donald Trump ကညှင်းဆိုခဲ့ပြီးတဲ့နောက်အခုလို Carson ရဲ့မှတ်ချက်ပေးပြောဆိုမှုထွက်ပေါ်လာတာဖြစ်ပါရဲ့ရှင
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
VOA American တံမြန်မာပိုင်းအစီအစဉ်ကတင်းနေလာနေနန်းခင်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။ရွေးချယ်တင်မြှောက်ခံလက်ဝဲဂရိဝန်ကြီးချုပ် Alexis Tsipras ကတနင်္ဂနွေနေ့မှာကျင်းပတဲ့အမျိုးသားရွေးကောက်ပွဲမှာသူအနိုင်ရရှိခဲ့တဲ့အကြောင်းကြေညာလိုက်ပြီးတော့အများဆုံးညွန်ပေါင်းအစိုးရတရက်ကိုဖွဲ့စည်းကဒေါ်လာဘီလီယံနဲ့ချီးပြီးတော့ဗန်ဒါရေးအကူအညီတွေရရှိဖို့အတွက်ဥရောပကငွေထုတ်ချေးသူတွေတောင်းဆိုထားတဲ့ချိုးချံခြွေတာရေးအစီအစဉ်တွေကိုအကောင့်ထဲပေါ်လှုပ်ဆောင်မယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။မဲဆန္ဒရှင်တွေကရှီယူဇဲပါတီကိုထောက်ခံမှုနှေးပါခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဂရိနိုင်ငံရဲ့ရှီယူဇဲ New Democracy Party ရဲ့ခေါင်းဆောင်ကတနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာသူ့ရဲ့ပါတီရှုံးနိမ့်တဲ့အကြောင်းဝန်ခံပြောဆိုလိုက်တယ်လို့အနိုင်ရရှိသွားတဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ကိုကျေးဇူးအထူးကျူးလိုက်ပြီးတော့အစိုးရတရက်အစ်အမြန်ဆုံးဖွဲ့စည်းဖို့လည်းတောင်းဆိုလိုက်ပါတယ်။ဂရိနိုင်ငံရဲ့ရှီယူဇွဲ New Democracy Party ရဲ့ခေါင်းဆောင်ကတနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲမှာသူ့ပါတီရှုံးနိမ့်ခဲ့တဲ့အကြောင်းဝန်ခံပြောဆိုလိုက်တယ်လို့အနိုင်ရရှိသွားတဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ကိုချီးကျူးလိုက်ပြီးအစိုးရအသည့်ဖွဲ့စည်းပေးဖို့တောင်းဆိုလိုက်တယ်လို့မဲယုံတွေပိတ်သိမ်းလိုက်ပြီးနောက်တနအီလောက်ကြာမှာအဓိကကျတဲ့မဲစစ်တမ်းကောက်ယူမှုနှစ်ခုအရ Tsipras ရဲ့လက်ဝဲစွန်း Syriza ပါတီကအနိုင်ရရှိခဲ့တဲ့အကြောင်းဖော်ပြခဲ့ပြီးတဲ့နောက်စိန်ခေါ်သူ Vangelis Mimakis ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။ဘန်ကိုအပူပိုင်းမုံတိုင်းအချိန်နဲ့ဘင်္ဂလားပင်လယ်ော်အလဲပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝင်းကြောင့်အေယာဝတီမြဝကျွန်းပေါ်ရခိုင်ကယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာမကြာခဏမိုးသက်လေပြင်းများကြားရောက်ပြီးမိုးရေချိန်လက်မများတာလေတိုက်ခတ်နှုန်းတစ်နာရီကို45မိုင်နှုန်းတိုက်ခိုက်မယ်လို့မိုးစလကသတိပေးချက်ထုတ်ပြန်ထားပါတယ်။စနေနေ့ကစပြီး AR တိုင်းနဲ့ရခိုင်ပြည်နယ်တွေမှာမိုးသီးထန်စွာရွာသွန်းနေတာကြောင့်ကန်နဘေးကဒေသခံတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဆိုပါရယ်။လေတိုက်နှုန်းဟာတနအီကို45မိုင်နှုန်းတိုက်ခိုက်နိုင်တာကြောင့်မြို့ဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတလျှောက်ကမ်းလွန်ပင်လယ်ပြင်ကန်နီကန်ဝေငါးဖက်ရင်ရင်တွေတင်းမောတွေအနေနဲ့ကြိုတင်သတိပြုရှောင်ရှားကြဖို့မိုးစလကမနေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါအပြင်ဘင်္ဂလားပင်လယ်အော်တဲ့လေတုမငြိမ်သက်မှုတွေကြောင့်မုတ်တုံလေဟာပြန်လည်အားပြိုးနေပြီးမိုးတွေလည်းကောင်းနေတာမို့၃ရက်အတွင်းမြမကန်ယိုရန်နဲ့ရခိုင်ပြည်နယ်မကွေးတိုင်းချင်းပြည်နယ်တောင်ပိုင်းတို့မှာနေရာအနှံ့ပြားမိုးရွာပြီးမြေပြိုမှုလျှက်တပြက်ရေကြီးမှုတွေနဲ့ရေတွေပြန်ပြီးဖုံးလွှမ်းလာမှာကိုသတိထားဖို့လိုတယ်လို့မိုးစလပညာရှင်ဒေါက်တာထွန်းတွင်ကသတိပေးထားပါရဲ့ရှင
်။ကုလသမဂ္ဂနျူကလ িয়ার အေဂျင်စီကသူတို့ဌာနရဲ့အကြီးအကဲဟာပထမဆုံးအကြိမ်ဖြစ်အီရန်နိုင်ငံရဲ့အငင်းပွားစရာဖြစ်နေတဲ့စစ်အခြေစိုက်စခန်းတစ်ခုကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ အဲ့ဒီစခန်းမှာအီရန်သိပ္ပံပညာရှင်တွေကနျူကလ িয়ার ဘုံပြုလုပ်ဖို့အတွက်စမ်းသပ်မှုတွေပြုလုပ်နေတယ်လို့အနောက်နိုင်ငံလိလာသူတွေကစွပ်စွဲထားတဲ့နေရာလည်းဖြစ်ပါတယ်။မကြာခင်ကအီရန်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းပရာချင်စစ်အခြေစိုက်စခန်းကိုတွားရောက်ခဲ့တဲ့အကြောင်းဩစတြေးလျနိုင်ငံဗီယန်နာမြို့မှာအခြေစိုက်တဲ့ IAEA ပြောခွင့်ရသူကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အီရန်အစိုးရရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေး73နှစ်ကြာကြိုးပမ်းမှုရှေ့မတိုးနောက်မဆုတ်ဖြစ်နေတာအဆုံးသတ်စေမဲ့အီရန်နိုင်ငံနဲ့အနောက်အင်အားကြီး6နိုင်ငံတို့ကြားရရှိခြားတဲ့တဘောတူညီချက်ကိုအကောင့်ထဲပေါ်နေအောင်စူးစမ်းနေချိန်မှာအခုလို IAEA အကြီးအကဲအီရန်ကိုရောက်ရှိသွားတာဖြစ်ပါတယ်။ Mr. Amano ရဲ့ခီးစဉ်ဟာအဆင်ပြေပါတယ်။တဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာချမှတ်ထားတဲ့လမ်းပြမြေပုံတိုင်းဆောင်ရွက်တာဖြစ်တဲ့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာထိပ်တန်းတာဝန်ရှိသူအလီအက်ဘာကိုကူကပြီးတော့အစိုးရတပိုင်းအီရန်ကြောင်းသားသတင်းအေဂျင်စီကဖော်ပြခဲ့ပါတယ်။
ကမ်ရွန်နိုင်ငံမှာငယ်ရွယ်တဲ့အသေးကံဘုံခွဲသမားနှစ်ဦးတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၅ဦးသေဆုံးခဲ့တယ်လို့ကမ်ရွန်စစ်တပ်ကပြောပါတယ်ရှင်။
တင်လာနေမနေ့ကင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့ကမ္ဘာညဉ့်ဉန်းရေးနေ့နဲ့ပတ်သက်ပြီးနားဆင်ရပါမယ်။မြန်မာနိုင်ငံမှာတိုင်းသားတွေနဲ့ဖြစ်နေတဲ့ညဉ့်ဉန်းရေးပြဿနာကိုအဓိကထားမဖြေရှင်းဘူးဆိုရင်ပြည်သူအများမျှော်လင့်နေတဲ့အပြောင်းလဲတွေဟာရေရှည်ခံမှာမဟုတ်ဘူးလို့စက်တင်ဘာလ21ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာညီညွတ်ရေးနေ့မှာတိုင်းရင်းသားတွေကထုတ်ဖော်ပြောဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ်2015ရွေးကောက်ပွဲအလွန်ကာလမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာဖို့ကိုလူအများစုကမျှော်လင့်တောင်းတနေကြပေမဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုအဓိကထားမဖြေရှင်းဘူးဆိုရင်ပြည်သူတွေမျှော်လင့်နေတဲ့အပြောင်းလဲဟာတည်မြဲနိုင်မှာမဟုတ်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောခွင့်ရသူဦးဆိုင်လိတ်ကပြောပါတယ
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုကြည့်မယ်ဆိုရင်တိုင်းသားတွေရဲ့ပြဿနာအဓိကဖြေရှင်းရမယ့်ကိစ္စတစ်ခုဖြစ်တယ်တိုင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာကိုခြေခံကြကြမဖြေရှင်းဘဲနဲ့အားလုံးညှော်လင့်နေတဲ့အပြောင်းလဲဆိုတဲ့ကိစ္စကိုလည်းကျွန်တော်မှန်းလို့မရသလိုငြိမ်းချမ်းရေးဆိုတဲ့ကိစ္စကိုလည်းပဲကျွန်တော်ညှော်လင့်လို့မရဘူးနော်တိုင်းသားအချင်းချင်းအမျိုးသားပြန်လဲရင်ကျန်းစည်းရေးကိုအချို့မင်းဒီပေါ်ဆောင်ရပါမယ်အဲ့ဒါမှဒါရင်စစ်မှန်တဲ့ငင်းချင်းကိုရရှိမှာပ
ါစတေမာလာ21ရက်နေ့ဒီကနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာငင်းချင်းရေးနေ့မှာသူကအခုလိုပြောဆိုလိုက်တာပါမြန်မာအစိုးရဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရဲစဲရေးကိုလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိအဆင်ပြေချုံးမိမှုမရှိသေးပါဘူးကရင်ပြည်နယ်မှာဆိုရင်ပြီးခဲ့တဲ့3လလောက်အတွင်းအစိုးရတပ်တွေတိုးချဲ့ချလာတာကြောင့်ကရင်ဒေသခံတွေစိတ်လုံခြုံမှုမရှိကြဘူးလို့ဒေသခံတွေကပြောပါတယ်ခိုင်မာတဲ့အပြစ်ခတ်ရပ်ဆဲနိုင်ပြီးအစိုးရတပ်တွေပြန်ဆုတ်သွားမှသာကရင်ဒေသခံတွေငြင်းငြမ်းတဲ့အခြေအနေကိုရောက်လာမယ်လို့နိုင်ငံတကာရောက်ကရင်တိုင်းရင်းသားများအစည်းအရုံး IKO ရဲ့အထွေထွေအတွင်းမှူးမိုင်းရာဒါကဘောကပြောပါတယ
်ဆိုကရင်ဖက်မှန်ဆိုရင်ညီတွေပါလေအသိခံရတာလည်းရှိတယ်ပမာစစ်သားတွေနဲ့သူတို့မိသားစုတွေနဲ့ထွက်လာဒီမှာအရင်ကကျမတို့ယူအဟောင်းတွေပါလေလာနေနေကြပြီးပြီးတော့အခုပြောတာစစ်ခရဲဆင်းရဲလို့ပြောတယ်ဒါပေမဲ့ဒီနေ့မှဆိုရင်တော့လုံခဲ့တဲ့နှစ်နှစ်သုံးနှစ်အထဲမှာအခုပမာစစ်သားပေါ့အနည်းဆုံးဆက်လေးခုတော့သူတို့လာဖောက်ထားတယ်ပြီးတော့အဲ့ဒီစစ်သားတွေကပြည်တော်ပြားတွေတတော်လာလာတဲ့အချိန်သူတို့အစ်စ်ခံရတာပါနေအဲ့လိုမျိုးလည်းရှိနေတော့ပဲအဲ့ဒါကြောင့်အဲ့ဒီရေချိုင်းရောက်ဖို့ကစစ်ဆိုင်ကြီးအစ်စ်ထိုင်စီရှစ်ပုံရှိရမယ်။နောက်တစ်ခါကတော့ဒီမှာရှစ်တရစပါစစ်သားတွေသူတို့နေရာသေးသေးတန်သွားရမယ
်။တိုင်းသားဒေသတွေမှာတိုက်ပွဲတွေရပ်သွားတော့မှဒေသခံတွေအတွက်ညီညာရေးရလာနိုင်တယ်လို့ဒီမိုကရေစီပြောင်းလဲရေးလုပ်ငန်းစဉ်တွေအောင်မြင်နိုင်မှာဖြစ်တယ်လို့သုံးသပ်သူကတော့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုဂွန်ဆမ်မဲဖြစ်ပါတယ်။
အခုလက်ရှိပကတိအခြေအနေမှာတော့အကုန်လုံးအဲ့ဒါတနိုင်ငံလုံးငင်းချင်ရေးရရှိမှာပဲပွင့်လင်းနေတာရဲ့အစိုးရပေါ်ပေါက်လာနေတာပေါ့နော်ဒါပေမဲ့တနိုင်ငံလုံးဟိုချုပ်သွားလွမ်းချုပ်တဲ့ငင်းချင်ရေးတာမရှိဘူးဆိုတော့ကျွန်တော်ရဲ့ရေမှန်းထားတဲ့ငင်းချင်ရေးကတော့ကျွန်တော်မရနိုင်အခြေအနေမှာဒါတိုက်ခိုက်မှုရှိနေရယ်ဆိုရင်တော့လူခွင့်ချိုးဖောက်မှုတွေရှိနေကျွန်တော်ဖြစ်ပါလိမ့်မယ်အဲ့လိုပဲဒီဒီမိုကရေစီပြုပြင်ကြောင်းလဲမှုအတွက်ကြောင့်ခိခိုက်မှုဖြစ်လာပါလိမ့်မယ်ကျွန်တော်လူတွေကတော့အလုံးကတော့ဒီစစ်မှန်တဲ့ငင်းချင်ရေးကိုပဲလူလားနေကြပါတော့။တခါပြန်မှပြန်တိုက်လာမျိုးကတော့ဘူးမှမလုပ်ချင်ကြဘူး
။အစိုးရဘက်ကလည်းတနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရဲစဲရေး NCA စာချုပ်ကို အလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတာထက်ထိုးနိုင်တဲ့အဖွဲ့တွေကသာအလို့တကြီးဖိတ်ခေါ်နေတာဟာမိမိအာဏာတည်မြဲရေးလှုပ်ဆောင်မှုကြိုးပမ်းနေတယ်လို့ဖြစ်နေတယ်လို့ဦးဆိုင်လိတ်ကသုံးသပ်ပါတယ
်အခု NCA နဲ့ပတ်သက်ပြီးလုပ်နေတဲ့ကိစ္စတွေကိုအဓိကထားပြီးပြောရင် NCA ကိုအချိန်ဆွဲပြီးလုပ်နေတယ်လို့နောက်ဥမာဦး NCA နောက်ဆုံးသူတို့လက်မှတ်ထိုးဖို့အစည်းအဝေးခေါ်တာတော့မှာအောက်တိုဘာလထဲမှာမှအရှင်ပြည်မယ်လို့တိုင်းနာအဖွဲ့တော်တော်များများတောင်းဆိုပေးမယ်လို့အစိုးရဘက်ကပုပ်ပူမိတိုက်ကိုလုံချင်နေတာတွေ့ရတယ်။လက်မှတ်ထိုးဖြစ်ဖို့ပဲဥတည်နေတာတွေ့ရတယ်။ဒါလည်းပဲကိုယ့်ရဲ့လိုဘအာဏာရရှိရေးကိုပုံပြီးဆောင်ပေးတယ်လို့လုံနေကြမို့လို့အစိုးရရဲ့လုံရက်ကလည်းအပြည့်ဝဘလို့မယုံကြည်လို့မရပါဘူးခင်ဗျာ
။မြန်မာအစိုးရဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ကတော့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အခမ်းအနားတစ်ရက်ကိုမနေ့တုန်းက MBC ငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့တာမှာအပြည့်ရရေးဆိုင်ရာတိုင်းရင်းသားအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပါတယ်ခင်ဗျာ။
ဒီရီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုနားဆင်ရပါမယ်။ White Card လို့ခေါ်တဲ့ယာယီတပ်သေးကံလက်မှတ်ကိုင်းဆောင်ခဲ့သူတွေမဲပေးခွင့်မရတော့တာကဆုံးရှုံးမှုကြီးဖြစ်တယ်လို့လူအခွင့်အရေးလေ့လာစောင့်ကြည့်ရေး Human Rights Watch အဖွဲ့ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမှာ White Card ကိုင်းဆောင်သူတွေမဲပေးခွင့်မရှိတော့တဲ့အတွက် Rohingya Muslim တွေကမကတိုင်းရင်းသားလူနည်းစုတွေနောက်တစ်ခါအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့သူတွေရဲ့မဲပေးခွင့်ဆုံးရှုံးရတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာအကြီးအကဲ David Mathison က VOA မြန်မာပိုင်းနဲ့တီးတန့်မေးမြန်းခန်းမှာပြောကြားခဲ့တာပါရွေးကောက်ပွဲမတိုင်ခင်လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ဦးကျော်ကျော်သိန်းက David Mathison နဲ့မေးမြန်းထားတာကိုခုတစ်ပတ်ဒီမိုကရေစီရေးရာမှာနားဆင်နေပါတယ်
Thank you very much, Mr. David Mathison, for taking time sitting with us at this very important time. And you are very much welcome into VOA. Now,
မြန်မာနိုင်ငံမှာအခုဆိုရင်တမိုင်းဝင်မဲ့အရေးအကြီးဆုံးရွေးကောက်ပွဲကိုကျင်းပတော့မှာပါ။ဒီအခြေမြန်မာနိုင်ငံရဲ့လူခွင့်ရေးမှာ HRW ရဲ့အမြင်အရစိုးရင်စရာအကောင်ဆုံးအခြေအနေတွေကဘာတွေပါလဲခင်ဗျာ
။ In our view, I think the biggest deficit of the preparations for the elections in November the disenfranchisement of former white card holders I mean that's something that's affected several
ကျွန်တော်တို့အမြင်အရရွေးကောက်ပွဲမတန်ခင်အကြီးအမားဆုံးဆုံးရှုံးမှုကတော့အရင်က white card လို့ခေါ်တဲ့အတိမပြုကပ်ပြားကန်ဆောင်သူတွေမဲပေးခွင့်မရတော့တာပါပဲအဲ့ဒါကလူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိပါတယ်လူများပြောနေသလိုရိုဟင်ဂျာမွတ်စလင်တွေတင်မကပါဘူးတိုင်းရင်းသားလူနည်းစုတွေအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့မြန်မာလူတို့တွေစသည်အဖြစ်ပါပါတယ်ဒါကကျွန်တော်တို့ရဲ့ကြီးမားတဲ့စိုးရိမ်မှုပါဝေမာလာမှာမဲပေးခွင့်မရမဲ့လူတွေအများကြီးရှိနေပါတယ်။လွတ်လပ်စွာစုဝေးခွင့်ထုတ်ဖော်ပြောဆိုခွင့်တွေနဲ့ပတ်သက်ပြီးတခြားစိုးရင်စရာတွေလည်းရှိပါတယ်။ဒီလွတ်လပ်ခွင့်တွေပေါ်အစိုးရကတိုးပြီးနှိပ်ကွပ်လာပါတယ်။လူအများအပြားအထူးသဖြင့်ပညာရေးပြုပြင်ပြောင်းလဲရေးအခြေခံဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြကြောင်းသားတွေရဲ့အတန်ကိုအစိုးရကနားထောင်ရမယ့်အစားအကျဉ်းထောင်နေတဲ့ထည့်ထားတာကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ
်။ As you brought up the situations of Rakhine State, I would better start that question, follow up that question. on the situations and issues in Rakhine State, the positions taken by the United Nations, Human Rights Watch, Amnesty International, and other
institutions. Rakhine ပြည်ချင်းနေနဲ့ပတ်သက်ရင်ကုလသမဂ္ဂ HRW စတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ရည်တည်ပြောဆိုချက်နဲ့အစိုးရတွေမဟုတ်ပဲဒေသခံတွေရဲ့အမြင်နဲ့ကြားမှာအတော်လေးကွာခြားပါတယ်။ဒေသခံတွေရဲ့အမြင်ကနိုင်ငံတကာအဖွဲ့အစည်းတွေရဲ့အမြင်နဲ့အတော်လေးကွဲနေတာပါ။အဲ့ဒီအပေါ်ဘယ်လိုများပြောချင်ပါလဲ
။ I think it's unfortunate that these views can't be reconciled and that solutions that stops violence that affects
ကမကောင်းစွာပဲဒီအမြင်တွေကိုညှိနှိုင်းမရဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်မှုတွေရပ်သွားစေမဲ့အဖြစ်တွေကိုရှာမတွေ့နိုင်ဘူးဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့ဒီအခြေအနေရဲ့ဒဏ်ကိုခံစားနေရတာမွတ်စလင်လူနည်းစုတွေတည်းမဟုတ်ဘဲရခိုင်ပြည်နယ်ကလူတွေအလုံးခံစားနေရတာပါရခိုင်နိုင်ငံရေးသမားတွေစီကပဲဖြစ်ဖြစ်တချို့ဘာသာရေးကောင်းဆောင်တွေစီကပဲဖြစ်ဖြစ်အစွန်ရောက်တဲ့ပြောဆိုချက်တွေကဒါနဲ့ပတ်သက်တဲ့ဆွေးနွေးပြောဆိုတာတွေကိုလွှမ်းမိုးထားပုံရပါတယ် လူမှုအဝန်ဝိုင်းနေအားလုံးကတာမန်လူတွေအနေနဲ့အမြဲတမ်းအနီးကပ်ကြီးမဟုတ်ဘူးဆိုရင်တောင်မှ2012ခုနှစ်မှာကျွန်တော်တို့မြင်ခဲ့ရတဲ့တပ်ဖြတ်အကြမ်းဖက်မှုပုံစံမျိုးတွေနဲ့မဟုတ်ဘဲဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းစွာအတူနေထိုင်သွားနိုင်ရေးအတွက်တကယ်တမ်းတွေးဆပြီးသိမြအောင်လုပ်ဖို့အခွင့်မရကြပါဘူးကုလသမဂ္ဂပဲဖြစ်ဖြစ်လူ့အခွင့်အရေးအဖွဲ့တွေပဲဖြစ်ဖြစ်မီဒီယာပဲဖြစ်ဖြစ်လှုပ်တင်တယ်လို့ကျွန်တော်ထင်တာကလူမှုအဝန်ဝိုင်းနှစ်ခုကြားကဒီကွာခြားချက်တွေညှော်နှဲသွားအောင်နီးလန်းရှာဖို့ဖြစ်ပါတယ်ဒါပေမဲ့အရေးကြီးတာကဒီလူမှုအဝန်ဝိုင်းနေအနေနဲ့သူတို့ကိုယ်တိုင်ကလောက်ရပါလိမ့်မယ်ဒီကိစ္စမှာဒေတာရင်းအဖြစ်ရှိကိုရှိရပါမယ
် Do you believe that the international ဒီကိစ္စတွေမှာဒေတာကန်တွေရဲ့အမြင်နဲ့ခန်းစားချက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေတကယ်ပဲနားလည်တယ်လို့ခင်ဗျားယုံကြည်ပါလား
I think they do but it's very difficult in an environment where extremist voices are dominating the debate to really take into accountthe nuances and the complexity
သူတို့နားလည်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒေသခံတွေရဲ့ပြောဆိုတန်နဲ့ထွေပြားမှုကိုတကယ်ပဲထက်စဉ်းစားဖို့ဆိုတာကအစွန်ရောက်တွေကပြောဆိုတာတွေလွှမ်းမိုးထားတဲ့ပတ်ဝန်းကျင်မျိုးမှာသိခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေရိုဟင်ဂျာတွေနှစ်ပေါင်းများစွာတွေ့ကြုံခဲ့ရတဲ့သိပ်ဆိုးရတဲ့အကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေအတွေ့ဘလို့အကြောင်းပြချက်မျိုးမှမရှိဘူးဆိုတာသူတို့သိကြပေါ့နားလည်ထားပါတယ်အလားတူပါပဲစစ်အုပ်ချုပ်မှုအောက်မှာရခိုင်ဗုဒ္ဓဘာသာဝင်တွေဖိနှိပ်ခံရတဲ့အခြေအနေတွေကိုလည်းပြင်ပကဘာကကောင်းကောင်းနားလည်ကြပါတယ်။ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာဘသူကဆိုးတယ်ဘသူကကောင်းတယ်ဆိုတာကိုအလွယ်တကူမပြောနိုင်ပါဘူး။ရခိုင်ဗုဒ္ဓဘာသာဝင်တွေကိုဆိုးရတဲ့လူတွေလို့ပြောဖို့လွယ်ပေမဲ့ဒါကအထောက်အကူမဖြစ်စေသလိုတိကျမှုလည်းမရှိပါဘူး။တခါလူအများပြားကရိုဟင်ဂျာတွေဟာခံရသူတွေတက်တဲ့အဖြစ်မြင်ကြပါတယ်။အဲ့ဒါကလည်းမှန်မှန်ပါဘူး။နဖက်ပတိပခတွေမှာရိုဟင်ဂျာတွေရဲ့အခန့်ကဏ္ဍအပေါ်ပြင်ပကဘာကိုအတိအကျပုံဖော်ပြတာမျိုးမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။မမျှတတဲ့ပတိပခလိုမြင်ကြပေမဲ့တကယ်ကြတော့နဖက်စလုံးမှာရှုပ်ထွေးမှုတွေပါဝင်ပတ်သက်မှုတွေရှိနေပါတယ်။ဒီလိုဆိုပေမဲ့2012ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုလူမျိုးတုံးမျိုးဖြုတ်လှုပ်ဆောင်မှုတစ်ခုအဖြစ် HRW ကခေါ်ဆိုထားပါတယ်။အဲ့ဒီအတိုင်းကျွန်တော်တို့ယက်တည်ပါတယ်။စစ်တွေနဲ့ဒုက္ခသည်စခန်းတွေကိုရောက်ဖို့တဲ့ဘယ်သူမှဆိုရိုဟင်ဂျာတွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေကိုခွဲထားတာတကယ့်ကိုတွေ့နိုင်ပါတယ
်မြို့တုံးမြို့ဖြုတ်လှုပ်ဆောင်မှုဆိုပြီးတော့ပြောသွားပါတယ်ဒါကတကယ့်ကိုအငင်းပွားပွဲပါအဲ့ဒီလိုပြောဖို့အတွက်အားကောင်းလုံလောက်တဲ့အထောက်အထားတွေရောရှိပါသလား
We believe we documented strong enough evidence
အရာကိုတက်တည်ပြဖို့အတွက်အားကောင်းပြီးလုံလောက်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိတယ်လို့ယုံကြည်ပါတယ်လူမျိုးတုံးမြို့ဖြုတ်လှုပ်ဆောင်မှုဆိုပြီး HRW ကပြောတဲ့အပေါ်ဝေဖန်တဲ့လူအများအပြားစစ်တွေကိုသွားပြီးပြန်လာတဲ့အခါကျတော့ဒီလူမှုအဝန်ဝိုင်းနှစ်ခုဟာတစ်ခုနဲ့တစ်ခုအဝေးကြီးမှာနေနေကြပြီးသူတို့အကြားမှာလုံခြုံရေးတာဝန်ရှိသူတွေကခြားထားတယ်လို့ပြောတဲ့အခါကျွန်တော်တို့ပြန်ပြောတာကဟုတ်ပါတယ်အဲ့ဒါဟာလူမျိုးရေးအရာရှင်းထုတ်ပြစ်တာပါဆိုတာပါပဲ
But is it in the is it
ရီချီနီကဘောလ်ကန်စစ်ပွဲနဲ့တခြားနေရာတွေမှာကျွန်တော်တို့တွေ့ခဲ့ဘူးတဲ့အခြေအနေပမာဏလောက်အထိဖြစ်နေတာပါလား
I mean that is a problematic comparison I mean you can have
ဟုတ်ပါဘူးဒါကပြဿနာရှိတဲ့နိုင်ရှင်မှုပါပိုသေးငယ်တဲ့ပမာဏနဲ့လူမျိုးတုံးလှုပ်ဆောင်မှုဆိုတာလဲရှိနိုင်ပြီးအဲ့ဒါရခိုင်ပြည်နယ်မှာဖြစ်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဘောကန်စစ်ပွဲကတကယ့်ကိုဆိုးရပါတယ်အဲ့ဒီမှာကပိုပြီးကြီးမားတဲ့လူမျိုးတုံးလှုပ်ဆောင်မှုပါလူမျိုးတုံးလှုပ်ဆောင်မှုဆိုတာကိုကျွန်တော်တို့သုံးတုံးနာနဲ့ပတ်သက်ပြီးမျိုးဖြုတ်တက်ဖြတ်မှုနဲ့နိုင်ရှင်တဲ့အခါသဘောမတူတာရှုပ်ထွေးဝေဝါးစေတာအများအပြားရှိပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတာမျိုးဖြုတ်တက်ဖြတ်မှုလို့ကျွန်တော်တို့မယုံကြည်ပါဘူးအဲ့ဒီအဆင့်အထိမရောက်ပါဘူးအဲ့ဒီမှာဖြစ်ပျက်တဲ့အပေါ်ရေရှည်ခိုင်မာမဲ့အဖြေတွေမရနိုင်သေးခင်မှာအခြေအနေကိုဒီလိုတုံ့နှုံးပြီးဆက်ပြောနေတာမျိုးကအတုံးဝင်မယ်လို့ကျွန်တော်တို့မထင်ပါဘူးမြို့ဖြုတ်တက်ဖြတ်မှုဆိုတဲ့ဝါဟာရမျိုးကိုရည်ရွယ်ချက်နဲ့တုံးနေတာကတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်မထင်ပါဘူ
း you know you are well
ချင်းတွေကိုလူမျိုးတုံးလှုပ်ဆောင်မှုလို့ခေါ်တာထားလိုက်ပါဦးရိုဟင်ဂျာဆိုတဲ့နာမည်ကိုခေါ်ဝေါ်တုံးဆွဲတာကပဲဒေသခံတွေကြားမှာပြဿနာရှိတယ်ဆိုတာကိုကောင်းကောင်းသတိထားမိပါပါဒီလိုချင်းကပ်မှုမျိုးခေါ်ဝေါ်မှုမျိုးကပြဿနာကိုဖြေရှင်းဖို့တကယ်ပဲအထောက်အကူဖြစ်စေမှာပါလား
Well I mean we don't use the word Rohingya to be unhelpful we don't use it to be offensive
အထောက်အကူမဖြစ်အောင်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးတာမဟုတ်ပါဘူးထိခိုက်နစ်နာအောင်လို့ဒါကိုသုံးတာမဟုတ်ပါဘူးလူတွေရဲ့ကိုယ်ကိုယ်ကိုတတ်မှတ်ဖော်ပြခွင့်ဆိုတာကိုအတိမတ်ပြုလေးစားတဲ့အနေနဲ့ဒါကိုသုံးတာပါဒါသူတို့ကိုသူတို့ခေါ်တာပါဒါကျွန်တော်တို့ကသူတို့ကိုခေါ်တာပါအလားတူပါပဲမြန်မာလို့မခေါ်ပဲဘာမောင်းလို့ဆက်ခေါ်နေတဲ့အတွက်ကျွန်တော်တို့ကိုဝေဖန်ပါတယ်ဒါပေမဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့တဲ့အခါကျွန်တော်တို့မြန်မာလို့သုံးပါတယ်ဘာကြောင့်လဲဆိုတော့ဘယ်သူကိုမှထိခိုက်နစ်နာတာမျိုးမဖြစ်စေချင်လို့ပါလူတွေမှာကိုယ်ကိုယ်ကိုတတ်မှတ်ဖော်ပြခွင့်ရှိပါတယ်ရိုညာကိစ္စမှာလည်းဒီမှုကိုအသုံးပြုရပါတယ်မ မြန်မာနိုင်ငံကနိုင်ငံရေးသမားတွေတာဝန်ရှိသူတွေလူမှုအဝန်အဝိုင်းခေါင်းဆောင်တွေနားလည်ဖို့လိုအပ်တာကပိုပြီးကွဲပြားအောင်အကြမ်းဖက်မှုဖြစ်အောင်ဘလို့နည်းနဲ့မှထိခိုက်ညံ့အောင်နိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကလှုပ်ဆောင်နေတာမဟုတ်ဘူးဆိုတာပါဒီလိုခေါ်ဝေါ်စီခြင်းနဲ့လူမှုအဝန်အဝိုင်းကိုတကယ့်ကိုအတိအမှပြုလေးစားတယ်ဆိုတာပြဖို့တက်တက်ပါပဲဒီအခေါ်အဝေါ်ကိစ္စတစ်ခုတည်းမဟုတ်ပဲရခိုင်ပြည်နယ်မှာအများကြီးပိုပြီးအရေးကြီးတဲ့ကိစ္စတွေရှိပါတယ်
Now Burma has a HR commission, Human Rights Commission. What's your view?
ခုဆိုရင်မြန်မာနိုင်ငံမှာလူခွင့်ရေးကော်မရှင်တစ်ခုရှိနေပါပြီဒီကော်မရှင်အပေါ် HRW ကဘယ်လိုမြင်ပါသလဲမြန်မာလူခွင့်ရေးခြေအနေတိုးတက်ဖို့ကျေနပ်လောက်အောင်လုပ်နေတယ်လို့ထင်ပါသလား
Unfortunately not. The Myanmar National Human Rights Commission is not yet at an international standard.
ကျွန်တော်အနေနဲ့မထင်ပါဘူးမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဟာနိုင်ငံတကာစံနှုန်းအရတကယ့်ကိုတည်ကြလွတ်လပ်တဲ့လူခွင့်ရေးကော်မရှင်တစ်ခုမဖြစ်သေးပါဘူးဒါကိုကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်အတိအမှပြုပြီးကျွန်တော်တို့ကိုပြောပြပါတယ်ပါရီစည်းကမ်းသတ်မှတ်ချက်တွေနဲ့အကန့်ညီတဲ့အပြည့်အဝလွတ်လပ်တဲ့ကော်မရှင်တစ်ခုလိုမျိုးသူတို့ကလည်းဟာမဆောင်ပါဘူးတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အလုပ်တချို့သူတို့လုပ်ခဲ့ပါတယ်သူတို့ကိုလုံးဝဝေဖန်ပြစ်တင်သင့်တယ်လို့တော့ကျွန်တော်မထင်ပါဘူးဒီကိစ္စရအမျိုးမျိုးကိုတိတ်အပြုသဘောဆောင်တဲ့နည်းနဲ့သူတို့ကြည့်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်တိတ်ရေးကြည့်တဲ့တနိုင်ငံလုံးလူခွင့်ရေးကိစ္စတွေကိုတော့သူတို့မကြည့်ရသေးပါဘူးတမတော်ကကျူးလွန်တာတွေကိုသူတို့မကြည့်နိုင်ဘူးလို့ပြောပါတယ်တကယ်ကဒီကိစ္စဟာလူထုကကြည့်စေချင်တဲ့ကိစ္စပါနောက်ပေါ်လာမယ့်အမျိုးသားလူခွင့်ရေးကော်မရှင်အတွက်အခြေခံတွေကိုသူတို့ချပေးနေတာလို့အကြခဏပြောပြပါတယ်။လွန်ခဲ့တဲ့လနေ့အတွင်းတည်တာတဲ့အပြောင်းအလဲတွေဖြစ်ခဲ့ပေမဲ့အဖွဲ့အစည်းအစ်တွေလုံနိုင်ချိန်မှာအကန့်အသတ်တွေရှိနေတယ်ဆိုတာကျွန်တော်တို့နားလည်ရမယ့်ကိစ္စတစ်ခုလို့ကျွန်တော်ထင်ပါတယ်
။ Let me wrap up this. HRW has been a strong
critic. HRW ကလူခွင့်ရေးနဲ့ပတ်သက်ရင်အစိုးရကိုအပြင်းထန်ဝေဖန်တဲ့အဖွဲ့အစည်းပါ။ HRW နဲ့အစိုးရကြားဆက်ဆံရေးတူတက်လာပြီလို့အခုပြောနိုင်ပါပြီလား။
It certainly proved last year. I mean, the U Thein Sein was very gracious.
ဒီကရနေကတကယ်ကိုတိုးတက်ခဲ့ပါတယ်. HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Roth နဲ့ဘုတ်အဖွဲ့ကအကြီးတန်းအဖွဲ့ဝင်တွေကိုတမရဦးသိန်းစင်ကလက်ခံတွေ့ဆုံခဲ့ပါတယ်. အဲ့ဒီတွေ့ဆုံပွဲဟာတိတ်ကိုအပြုသဘောဆောင်တယ်လို့ကျွန်တော်တွေ့ပါတယ်. ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လွင်အဲ့ဒီအချိန်ကပြန်ကြားရေးဝန်ကြီးတို့ပါပါတယ်. အဲ့ဒီနောက်အကြီးတန်းဝန်ကြီးတွေအစိုးရဌာနတွေကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ရပါတယ်။လူခွင့်နဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်တဲ့သူတွေနဲ့တွေ့ဆုံနေဆိုတာကအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာရင့်ကျက်မှုတစ်စုံတစ်ရာရှိလာတာကိုပြတယ်လို့ကျွန်တော်ထင်ပါတယ်။အစိုးရကိုဝေဖန်သူတွေနဲ့တွေ့တယ်ဆိုတာအစိုးရဘက်မှနိုင်ငံရေးအရယုံကြည်ရလောက်မှုရှိတယ်ဆိုတာကိုပြသတယ်လို့ကျွန်တော်ထင်ပါတယ်။ဦးသိန်းစင်ကလည်းကျွန်တော်တို့ကိုအဲ့ဒီလိုပြောပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုဝေဖန်တဲ့အခါမကြိုက်ပါဘူး။ဒါပေမဲ့ဒီလုပ်ငန်းစဉ်ရဲ့အရေးကြီးပုံကိုကျွန်တော်တို့အတိအမှပြုပါတယ်ခင်ဗျားတို့ကိုကြိုဆိုပါတယ်ဆိုတာပေါ့ဒါကျွန်တော်တို့ဆက်သွားခြင်းနဲ့ဆက်ဆံရေးမျိုးပါကျွန်တော်တို့ဟာတည်ကြလွတ်လပ်တဲ့အဖွဲ့ပါဘယ်သူ့ကိုမှဖွင့်ချဖို့တစ်ဖက်ဖက်မှာရပ်ဖို့မဟုတ်ပါဘူးမြန်မာပြည်ကပြည်ပခန့်နဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်သူ့ဘက်ကမှမလိုက်ပါဘူးမြန်မာပြည်မှာနေရတာကျွန်တော်တကယ်ကိုကြိုက်ပါတယ်မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေကလှုပ်ဖို့ကံပတ်တွေလူခွင့်ရေးလှုပ်ရှားသူတွေသတင်းမီဒီယာတွေနဲ့တွဲဖက်လှုပ်ကန်ရတာကြောင့်ကျွန်တော်အလုပ်ကိုကျွန်တော်ပြောပါတယ်သူတို့ဟာတကယ့်ကိုအရေးကြီးတဲ့အလုပ်တွေကိုလုပ်နေကြတာဖြစ်ပြီးတော့ HRW ကဒီအလုပ်တွေကိုအထောက်အကူပြုစေဖို့အတွက်အပြုသဘောဆောင်တဲ့ကဏ္ဍလေးကနေပါဝင်နေတာပ
ါ Thank you very much for your time and I wish you all the best
Thank you just wish you all
မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းစာရာတွေကိုလိုင်းနိုမီတာ32 40 50နဲ့လိုင်းလက်190တို့ကနေစောင့်မျှော်နှาศင်နိုင်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှาศင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာBOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တရင်းလာနေ့မနေ့ဖက်အစည်းအဝေးတွေကိုမနေ့9နာရီအထိလိုင်းလိုမီတာ30 40 50နဲ့လိုင်းလာ190တို့ကနေဆက်လက်တင်ဆက်သွားပါမယ်။အခုဒုတိယနိုင်ရွက်အစည်းအဝေးမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများသတင်းအစည်းအဝေးနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော
့ပြဿနာကဒီလိုအရွယ်မရောက်သေးတဲ့8နှစ်နဲ့12နှစ်အရွယ်ကလေးနှစ်ယောက်ကဒါလို့ဆိုးရွားရက်စက်လာတဲ့ပြည်မှုမျိုးဘာကြောင့်ကျူးလွန်ရရတယ်လဲဆိုတာပါ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုလောလောဆယ်တော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ဆုံးပြန်ကြားပေးကြပါလိမ့်ရှင်။အသက်လွှင့်ချိန်တိုးပေးဖို့မေတ္တာရက်ခံကြပါတယ်။ဆိုပြီးတော့တော်ရရှင်မြင်းဆို .22@ ကအစာရေးလာပါတယ်။ဟုတ်ကဲ့ပါကိုမြင်းဆို။ကျမတို့ဒီလာမယ့်စက်တင်ဘာလ28ရက်နေ့ကစပြီးတော့ radio ထုတ်လွှင့်မှုတွေကိုညနေ6နာရီကနေ6နာရီခွဲအထိနာယူဝက်စာတိုးပြီးတော့စုစုပေါင်းတနာရီ6နာရီကနေ9နာရီအထိအချိန်တိုးပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရွေးကောက်ပွဲကာလအထူးအစီအစဉ်ဖြစ်ပါတယ်ရှင်ကျမတို့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းစုစုပေါင်းနိုင်ဝက်စာတိုးပြီးတော့စူစပောင်းတနေ့ကိုတနာရီနေ့စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တပတ်ကို9ရက်တနာရီစာအစီအစဉ်တွေကိုတိုးချဲ့ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်မကြခင်ကျင်းပတော်မြေမြန်မာနိုင်ငံကရွေးကောက်ပွဲအချိန်ခါနဲ့လိုက်ပြီးတော့ကျမတို့ VOE ကနေပြီးတော့အထူးအစီအစဉ်တွေတင်ဆက်ပေးနေတာမှာ American Indian အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာလည်း Election ဆိုင်ရာ Indian အသုံးနှုန်းတွေကို NT Dollar လောက်သာပို့ချသွားခဲ့ပါတယ်ရှင်။ဒါကြောင့်မလို့ဒီလိုမျိုး Election ဆိုင်ရာ Indian အသုံးနှုန်းတွေကိုတိရလေးလာရလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးလာတဲ့ကရားပြည်နယ်လဝိုက်ကော်ကသောရရှင်မြတ်ဖုံးစော်ကတော့ Thank you for the lesson ဆိုပြီးတော့အင်္ဂလိပ်စာသင်ခန်းစာအတွက်ကျေးဇူးတင်ပါတယ်တဲ့။ဒီထက်ပိုပြီးတော့ election နဲ့ပတ်သက်တဲ့ EDM အသုံးအနှုန်းတွေရှိသေးရင်လည်းသိကြပါရစေ။တင် जा ပို့ချပေးပါအောင်ခင်ဗျာ။ဆိုပြီးတော့သရရှင်မြတ်ဖုံးစော်ကြရပြည်နယ်လွိုက်ကော်ကနေစာရေးလာပါရစေ။ကျမတို့ VOE ကထုတ်လွှင့်တင်ဆက်ပြီးခဲ့တဲ့နေ့စဉ်သတင်းဆောင်မတွေပေါ်မှာသရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးတော့ရေးသားလာကြတဲ့ post တွေကို Facebook မှာတော်တော်များများလက်ခံရရှိတာမလို့အဲ့ဒီထဲကသရရှင်တချို့ရဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့သူရဲ့အမြင်တွေကိုဝေမျှပေးကြပါရစေ။ကျမတို့စက်တင်ဘာလ4ရက်နေ့ကတင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍမှာအန်တီဒေါ်လာလာတန်တင်ဆက်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။အာရှနိုဘယ်ဆုလို့တင်စားတဲ့ရေမွန်မက်ဆေဆေဆုကိုဒီနှစ်ချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့တာသောရရှင်နေသိမှာပါနော်။မြန်မာနိုင်ငံမှာ2000ခုနှစ်ကစပြီးတော့နာရေးကူညီမှုအသင်းဆိုပြီးတော့ဒီတရုတ်ဆောင်ဦးကျော်သူနဲ့သူ့ရဲ့ဇနီးရွှေစည်းကွက်လိုလူသိများတဲ့ဇနီးတဲ့ဒေါ်မြင့်မြင့်ခင်ဖေတို့ကမတည်ပြီးတော့ပါရမီဖြည့်ပဲ့အနေနဲ့တယောက်နဲ့တယောက်အဆောင်ရွက်ခဲ့ကြတာနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကအမျိုးသမီးကဏ္ဍမှာမတ်ရွှေစည်းကွက်ကိုဆက်သွယ်မေးမြန်းထားတာပါဒီစီစဉ်ကိုနားထောင်တဲ့သရရှင်အေးမောင်သူကအခုလိုမျိုးရေးလာပါတယ်ရှင
်အလွန်မွန်မြတ်လာပါတယ်ဗုဒ္ဓရဲ့တရားတော်နဲ့ပြောရမယ်ဆိုရင်တော့မုရိတာတရားရှေ့ရှုပြီးဥပိ္ပကတရားလှုပ်ဆောင်နေတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်များဖြစ်ပါတယ်တည်ဆုံးသွားခဲ့ရင်နိဗ္ဗာန်ကိုရောက်နိုင်ပါလိမ့်မယ်စိတ်ချအောင်ကတော့အပေတကားပိတ်မှာဖြစ်ပါတယ်သာဓုရထားတဲ့ဆုကလည်းကဘာကကြီးမင်းတဲ့နိုဘယ်ဆုဆိုတော့ဒေါ်ဆန်းစုကြည်လိုပဲမြမကုံဆောင်နေအောင်လာရအောင်ပဲပေါ့ယုံကြည်လေးစားပါတယ
်ဒေါ်ရွှေစည်းကွက်ရဲ့ပရာဟိတလုပ်ငန်းကိုယုံကြည်လေးစားပါတယ်ဆိုပြီးတော့သောရရှင်အေးမောင်သူ Facebook မှာရေးလာတာဖြစ်ပါတယ်ရှင်ကျမတို့ VOE ကပဲထုတ်လွှင့်ပေးသွားတယ်နောက်ထပ်သတင်းတစ်ပုဒ်ဖြစ်တဲ့ဒီ2015ခုနှစ်အတွက် Netherlands နိုင်ငံသားရဲ့ဝန်ကြီးကပေးအပ်တဲ့ Human Rights Tulip ဆုရွေးချယ်ခံရတဲ့စကားတင်စည်းမမြန်မာနိုင်ငံကဖန်စီကန်ကျောင်းသားကောင်းဆောင်မဖြူဖြူအောင်ပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ဒီ why not သူအစ်စ်ဖြစ်တဲ့ရှားဖောင်စုစည်းပြီးတော့တင်ပြပေးတာကိုနားထောင်ပြီးတော့ရေးလာတဲ့သောရရှင်နီနီကတော့
ဂုံပြူသူကိုဂုံပြူထိုက်တယ်ဆိုတာနိုင်ငံတကာမှာပဲရှိပါတယ်။ကိုယ့်ရဲ့နှိမ်ကြတဲ့အတ္တကြီးတဲ့လူလူစုကောင်းစားရေးကိုသာကြီးတဲ့အာနာကိုတက်မှတ်တဲ့သူတွေအဖို့မှာကတော့ရန်သူလိုသဘောထားပြီးမှားတဲ့ဥပဒေတွေနဲ့ပဲတရားစွဲနေဦးမှာဖြစ်ပါတယ
်။ဂုံပြူထိုက်သူကိုဂုံပြူတာမြတ်တဲ့အကျင့်တရက်ပါဆိုပြီးတော့သောရရှင်နီနီကရေးလာတဲ့အချိန်မှာဆရာကြီးစောဆိုတဲ့သောရရှင်က
တမီးလေးဖြူဖြူအောင်ချီးကျူးဂုဏ်ယူပါတယ် Human Light Julius ကတမီးနဲ့အတူចောင်းသူចောင်းသားတွေကိုပေးတာလို့ဂုဏ်ယူလိုက်စမ်းပါ ဒီလိုမျိုးအမျိုးကောင်သားသမီးတွေကြတော့အတိအရမဖန်စီထောင်ချဓမြတခိုးမရင်းကောင်တွေကြတော့လွတ်ပေးအဲ့ဒီလူတွေကထပ်ပြီးတော့မင်းနိုင်ရင်ကြသေးတယ်မရှက်မကြောက်မျက်နှာပြောင်တိုက်ဝင်တယ်အမလေးရှိသမျှဖျားအားလုံးနဲ့အားလုံးကယ်ကြပါဗျို့
ဒါကတော့ Netherlands ကဆူချင်းမြင့်မဲ့ Human Rights to List ဆူမှာစကားတင်ရွေးချယ်ခံရတဲ့အဲမှာဒီမြန်မာနိုင်ငံကဖက်စီကန်ကြောင်းသားကောင်းဆောင်မဖြူဖြူအောင်ပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်နေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုကျမတို့ရဲ့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့တော်ရရှင်နေကိုဒီ Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးနှင်းကနံပါတ်30အတွင်းမှာဝင်နေတဲ့သတင်းလေးတစ်ပုဒ်ထုတ်လွှင့်ပေးခြင်းပါတယ်ရှင်။အခုလောလောဆယ်အတွက်နံပါတ်3နေရာကိုရထားတဲ့သတင်းလေးဖြစ်ပါတယ်။Justin Bieber သိဆိုထားတဲ့ What Do You Mean ဆိုတဲ့သချင်းကတော့သူ့ရဲ့ trap ဖို့ရှိတဲ့စတုထမြောက်တေးတပြားတွေကရှေ့ဆုံးသချင်းဖြစ်ပါတယ်2015ဩဂုတ်လ28ရက်နေ့ကထွက်တာဖြစ်ပြီးတော့ဝေဖန်ရေးသမားတွေရဲ့ချီးကျူးမှုတွေလည်းရသလိုရောင်းအားဖြစ်လဲအထူးအောင်မြင်တဲ့သချင်းတစ်ပုဒ်ဖြစ်ပါတယ်ရှင်ပထမထွက်ချင်း Billboard Hot 100စီးရင်ကိုဝင်ပြီးတော့သူ့ရဲ့ထွက်ပြီးသားသချင်းတွေထဲမှာပထမအပတ်မှာ number 1ဖြစ်တဲ့သချင်းတွေက23ပုံမြောက်တချင်းဖြစ်ပါတယ် Justin Bieber တီဆိုထားတဲ့ What Do You Mean ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော် What Do You Mean Oh When you nod your head yes but you wanna say no What Do YouWhat I'm saying Trying to catch the beat Make up your heart Don't know if you're happy Or complaining Don't want for us to win Where do I start? First you wanna go to the left Then you wanna turn right Wanna argue all day Making love all night First you're up then you're down And in between Oh I really wanna know What do you mean?Said you're running out of time, what do you mean? Oh, 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 what do you mean? Better make up your mind, what do you mean? You're all for protective when I'm leaving Trying to compromise but I can't win You wanna make a point but you keep preaching You had me from the start, won't let this end First you wanna go to the left, then you wanna turn rightMake a love all night First you're up, then you're down And in between Oh, I really wanna know What do you mean?လူငယ်ဆိုတော့လေ Justin Bieber တီဆိုတဲ့ What Do You Mean ဆိုတဲ့တချင်းကိုနားဆင်ကြကြရတာပါရှင်။တေးတောင်းလာတဲ့ဒေါ်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ကိုကန့်ကဒေါ်ရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးခြင်းပါတယ်။ကိုကန့်ဒေတာတွေကမော်ထိုက်ဆိုတဲ့မြို့အကြောင်းလေးပြောခြင်းပါတယ်။ဆိုပြီးရေးလာတဲ့နေစက်နဲ့တောင်တန်းဒေတာနယ်လက်သာသနာပြုဆရာတော်ရဲ့အစာကိုဝေမျှပေးခြင်းတာပါ။ဘူသူတဖြစ်စရာဒေတာအကြောင်းတွေကိုဆရာတော်ကရေးသားပြီးတော့မျှဝေလာပါတယ်။
မော်ရိုင်းမြို့လေးမှာပလောင်လီစုကိုကန့်တိုင်းသားတွေနဲ့အတူတရုတ်နိုင်ငံသားတွေလည်းတရားမဝင်နေထိုင်ကြတာပါမြို့နယ်ခွဲအဖြစ်မတမ်းမှတ်ခင်ကာလကမော်ရိုင်းဒေသမှာရက်ွက်ကြေးရွာတွေမှာရှိတဲ့တရုတ်စာသင်ကျောင်းအားလုံးမှာတရုတ်နိုင်ငံအလံကိုလွှင့်ထူခဲ့ကြပြီးတရုတ်စာပေတရုတ်ယဉ်ကျေးမှုတွေကိုသင်ကြားစေခဲ့ပါတယ်ဒီကနေ့ထိလည်းစိုက်ကယ်တွေကားတွေမှာတရုတ်နိုင်ငံအလံကိုပဲဒေသခံတွေတက်ဆင်အသုံးပြုနေပါတယ်ဒါကိုတရုတ်အစိုးရကဘာမှမပြောခဲ့သလိုမြန်မာအစိုးရဘက်ကလည်းဘာမှမလုပ်နိုင်ခဲ့ပါဘူးမော်ရိုင်းမှာမြန်မာအလံလွှင့်တင်နိုင်ခဲ့တာဟာ၄နှစ်ပဲရှိပါသေးတယ်ဒီမှာဒေသခံကိုကန့်တိုင်းသားတွေကမြန်မာငွေကိုမသုံးကြပါဘူးဈေးဆိုင်တွေမှာဆိုရင်လည်းမြန်မာငွေနဲ့လာဝယ်ရင်မရောက်ကြပါဘူးမော်ရိုင်းဒေသမှာနေထိုင်ကြတဲ့လူဦးရေ2000လောက်ထဲကအများစုဟာနိုင်ငံသားစီစီရေးမှတ်ပုံနဲ့ကပြားမရှိကြပါဘူးဒါကြောင့်ဒေသခံတွေဟာတရုတ်ကိုပဲအားကိုးကြတာမို့ ကြာလာရင်မြန်မာအစိုးရအတွက်ဖြည့်ရှင်းရခက်တဲ့ပြဿနာတွေပေါ်ပေါက်လာနိုင်ပါတယ်။ဒါမျိုးတွေကိုးကန့်ဒေသတွေမှာအများကြီးရှိနေပါတယ်။ဒါတွေကိုမြန်မာအစိုးရကဥပိ္ပခါပြူထားလို့မရပါဘူး။ကိုယ်မြေပေါ်ကတိုင်းသားတွေကိုကိုကနှွေးနှွေးထွေးထွေးမကြိုဆိုရင်တရုတ်ကကိုယ်မြေနဲ့ကိုယ်တိုင်းသားတွေအပေါ်မှာပိုပြီးဩဇာကြီးမားလာနိုင်တယ်ဆိုတာမြန်မာအစိုးရသတိထားသင့်ပါတယ်။
နေစနေတောင်တဲ့ဒေတာနဲလဲသာသနာပြုဆရာတော်ဆိုပြီးတော့အရှင်ဓမ္မသာရစာရေးပြီးတော့အဲ့ဒီဒေတာကအကြောင်းကို VOA တော်ရရှင်နေအားလုံးတီးဖို့ဝေမျှလာတာဖြစ်ပါတယ်တော်ရရှင်နေရဲ့ပေးစာတွေကိုပြန်ချပေးတာဒီမာရင်ရက်ချင်ပါတယ်နော်ဒီတောင်းလာတဲ့တော်ရရှင်နေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးပါဦးမယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radioစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ပြီးတော့ဒေးတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်ကငင်းငင်းငယ်ဆိုတဲ့သောရရှင်ကတချင်းလေးတစ်ပုတ်တောင်းဆိုလာတာပါ
။မင်္ဂလာပါ VOA ရေ VOA မှထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုအမြဲဖုန်းကနေကြည့်ရပါတယ်။မချင်းမုံရဲ့အင်္ဂလိပ်စာပို့ချချက်မညိုရဲ့မတူတာလေးတွေမအေးသနာကျော်ရဲ့တတ်တန့်ရောင်သတင်းလွှာတွေကိုပုံနဲ့ကြည့်ရတာပို့ပြီးတော့စိတ်ဝင်စားစရာကောင်းပါတယ်။ပြောစရာလည်းကောင်းပါတယ်။VOA ကို2009ခုနှစ်တုန်းကစပြီးတော့နားထောင်ပြစ်တာပါဘူသူရတွေတလေကြီးပြည့်တဲ့သတင်းဌာနကိုခုမှတွေ့ရပါလားလို့ကိုကိုကိုမကြင်မနှက်ဖြစ်မိပါတယ် VOA ကိုတချင်းလေးလဲတောင်းပြစီဗျာကိုမျိုးကြီးနောက်ဆုံးထွက်တဲ့အခွေတွေကမင်းရှိတဲ့မျိုးဆိုတဲ့တချင်းလေးကိုတောင်းဆိုချင်ပါတယ် VOA ထာဝရအောင်မြင်ဖို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါခုလိုဆူတောင်းပေးတာကျေးဇူးတင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်ငင်းငင်းငယ်ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်ကတောင်းဆိုလာတဲ့တချင်းလေးနဲ့ပဲထုတ်လွှင့်ပေးကြပါတယ်နော်မျိုးကြီးရဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်းလေးကိုဖိချစ်တဲ့သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်လမ်းတင်မဲဒီမျိုးငယ်လေးမှဆုံးတယ်မင်းကိုပဲငါတသက်စာဆူတောင်းမိတယ်Pero pian dui me No ti nai le sai the ma ro yong chi se de ni ma ro ga ro dui song si ya me ne ma me lai ne ne we yin ga do khwe ya me ai dan ni kna le no sa ti yao le တရားဖြစ်နေငါရဲ့သေးတဲ့ချမ်းမင်းစီချမ်းပြီဒီမျိုးလေးရဝီငါပြန်သွားတဲ့အခါမြင်မပေးဘူးပြခဏလောက်စသိမ့်ထားပါတနည်းနဲ့မင်းလေးရှိရာမျိုးတဲ့ငါရောလာမေးယုံကြည်ထားသေးပါငါသက်ချာမင်းရဲ့ချင်းများနေ
ဆိုထားတဲ့မင်းရှိတဲ့မျိုးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရီနေညာပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျမတို့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။အေးမတဲ့အမင်းစီမြေပြန်လာတဲ့မြို့ငယ်လေးမတော်ရေဆုံးသွေးချတဲ့တကယ်တော့ဝီစေ။ဒီဝီငါတို့ခွဲရမယ်။အေးပြန်ရကနာလေးနှုတ်ဆက်ချင်ရောင်းလေ။တို့ရလုံးတို့မတရားဖြစ်နေငါရဲ့တဲ့ချမ်းမင်းစီ
မေးသနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုပြောပြပေးပါမယ်။သတင်းစာဆရာဦးစီသူအောင်မြင့်ကမဲလက်မှတ်တွေကိုမစစ်ဆေးသင့်ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်။ VOA မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ။
ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကပြန်ကြားရေးဝန်ကြီးဌာနဟာလာမယ့်ယူကော့ပွဲမှာအသုံးပြုမဲ့မဲလက်မှတ်တွေရိုက်နှိပ်မှုနဲ့ပတ်သက်ပြီးရန်ကုန်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြည်ထောင်စုယူကော့ပွဲကော်မရှင်ရဲ့မှာကြားချက်အရသူတို့ပုံနှိပ်ရိုက်ထုတ်နေတဲ့မဲလက်မှတ်တွေအကြောင်းမဲလက်မှတ်အရေးအတွက်စတာတွေနဲ့ပတ်သက်ပြီးရှင်းလင်းခဲ့တာဖြစ်ပါတယ်။ဒါအပြင်မဲလက်မှတ်တွေပြင်ပကိုရောက်မသွားရလေအောင်ပုံနှိပ်ထုတ်လုပ်မှုလုပ်ငန်းကိုလုံခြုံရေးအပြည့်ယူပြီးလုပ်ကိုင်ဆောင်ရွက်နေတယ်လို့ပြောဆိုပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့မဲလက်မှတ်ပုံနှိပ်မှုသတင်းစာရှင်းလင်းပွဲမှာဘယ်အချက်တွေကိုထုတ်ပြန်ခဲ့သလဲမဲလက်မှတ်ပုံနှိပ်မှုလုပ်ငန်းဟာလျှို့ဝှက်ပြီးလုပ်ရတဲ့လုပ်ငန်းလားနိုင်ငံတကာမှာဘယ်လိုလုပ်ကိုင်နေကြသလဲဘယ်လိုဖြစ်သင့်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေရဲ့ရှင်းပြချက်အရကြိုတင်ဆန္ဒမဲလက်မှတ်စာအိတ်300ပုံနှိပ်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအထက်မှာတည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒါမှမဟုတ်ပြည်내လွှတ်တော်တွေအတွက်33သိန်းစီပါတယ်လို့ဆိုပါတယ်။ဒါဟာလူ3သန်းကျော်အတွက်ရည်ရွယ်ပြီးကြိုတင်မဲ့လက်မှတ်တွေပြင်ဆင်ထားတယ်လို့ဆိုနိုင်ပါတယ်။သိမကြသေးခင်တုန်းကပဲတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေကနိုင်ငံတကာရောက်မြန်မာတွေပြည်ပကနေမဲပေးဖို့ရှောက်ထားသူ2000တောင်မပြည့်ဘူးလို့ပြောထားပါသေးတယ်။ခုနေချိန်ဆို2000ကျော်ကောင်ကျော်သွားနိုင်ပါတယ်။ဒါဟာရှောက်ထားတာသာဖြစ်ပြီးသူတို့နာမည်တွေမဲစင်းတဲ့ပါမပါမဲပေးခွင့်ရမရမတိနိုင်သေးတဲ့အရေးအတွက်ဖြစ်ပါတယ်။ဒါဆိုရင်ကြိုတင်မဲပေးဖို့စာအိတ်တွေလူ3သန်းကျော်စာရိုက်နှိပ်တာဟာပြည်တွင်းအတွက်ပဲဖြစ်ဖို့များတာမို့ပြည်တွင်းမှာ2010တုန်းကလိုပဲကြိုတင်မဲပေးသူများစရာအကြောင်းရှိနေပြီလား။အလွန်တတိထားစရာစိုးရိမ်စရာကောင်းပါတယ်။အလားတူပါပဲကော်မရှင်ရဲ့အမှားစာအရပြည်သူလွှတ်တော်အတွက်မဲလက်မှတ်ပေါင်းတန်40ကျော်အမျိုးသားလွှတ်တော်အတွက်38သန်းကျော်တိုင်းဒါမှမဟုတ်ပြည်내လွှတ်တော်အတွက်တန်း40နီးပါးရိုက်နှိပ်ပေးရမယ်လို့ဆိုပါတယ်။အတိတ်ပဲကတော့မဲပေးမဲ့သူတန်း40နီးပါးအတွက်မဲလက်မှတ်တွေရိုက်ပေးနေတယ်ဆိုတဲ့သဘောပါ
။လက်ရှိစင်းစရားတွေအရတနင်္ဂနွေလုံးမှာမဲပေးပိုင်ခွင့်ရှိသူစုစုပေါင်း33သန်းကျော်လောက်စင်းပေါက်ပါတယ်။နောက်တိုးစင်းတွေနဲ့ပေါင်းရင်အလွန်ဆုံး32သန်းပါ။ဒါဟာစင်းအရပြောဆိုတာဖြစ်ပြီးမဲဆန္ဒနေတိုင်းမှာလူတိုင်းမဲလာပေးမယ်ဆိုတာမျိုးမဖြစ်နိုင်ပါဘူး။မဲပေးခွင့်မရတဲ့ပြည်ပရောက်မြန်မာတွေကလည်းနှစ်သန်းသုံးသန်းလောက်ရှိနေပါသေးတယ်ဘလို့ပဲဖြစ်ဖြစ်ကော်မရှင်ဟာမဲလက်မှတ်တွေကိုမဲပေးပိုင်ခွင့်ရှိသူစီးရင်ထက်နည်းနည်းပါးပါးပို့ပြီးရိုက်ထားရမှာကတော့သိကြပါတယ်ဒါပေမဲ့လက်ရှိမဲလက်မှတ်ရိုက်နှိပ်ထားတာဟာလူရည်သန်း40နီးပါးစာလောက်ဖြစ်နေတာမို့အပိုတွေအလွန်များနေတာတွေ့နိုင်ပါတယ်မဲပေးသူ32သန်းလောက်ရှိတာမှာမဲလက်မှတ်လူ8သန်းစာလောက်ပို့ရိုက်ထုတ်ထားဖို့လိုသလားဆိုပြီးမေးခွန်းထုတ်เสียပါသတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေရှင်းပြတာစိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုပါပါသေးတယ်သူတို့တွေဟာမဲလက်မှတ်ရိုက်နှိပ်မဲ့စက်ကူတွေမှာယူစဉ်ကလေးကစက်ကူတွေပြင်ပကိုရောက်မသွားရလေအောင်တနည်းပြောရရင်မဲလက်မှတ်အတုတွေမပေါ်ပေါက်ရလေအောင်ကိုတော်ထဲမှာလော့နံပါတ်နဲ့စနစ်တကျထားတဲ့အကြောင်းရိုက်ရင်ရိုက်တဲ့အရေးအတွက်ပြက်ရင်ပြက်တဲ့အရေးအတွက်စနစ်တကျစည်ရင်ပြည့်စုံထားပြီးအပြက်တွေကိုဘလို့ဖျက်ဆီးမလဲဆိုတဲ့လုံခြုံရေးအစီအမံတွေချထားတယ်ဆိုပြီးပြောဆိုခဲ့တာပါအ
ဲ့ဒီပြောဆိုချက်အလွန်မှန်ပါတယ်မဲလက်မှတ်ရိုက်နှိပ်ဖို့စက်ကူကိစ္စဒီလောက်တောင်လုံလုံခြုံခြုံလုပ်ရတယ်ဆိုရင်ရိုက်နှိပ်ပြီးသားမဲလက်မှတ်တွေကိုဒီထက်အများကြီးလုံလုံခြုံခြုံတိတိကျကျလုပ်ရပါလိမ့်မယ်။အရေးကြီးတာကဘယ်လွတ်တော်ဘယ်မဲဆန္ဒနေအတွက်မဲလက်မှတ်ဘလောက်ရိုက်နှိပ်တယ်။ပုံနှိပ်တိုက်ကနေကော်မရှင်စီဘလောက်ပို့လိုက်တယ်။အဲ့ဒီမဲလက်မှတ်တွေဘယ်တိုင်းဘယ်ပြည်နယ်ဘယ်မြို့နယ်ဘယ်မဲယုံတွေစီဘလောက်ပို့လိုက်တယ်။ဘလောက်အသုံးပြုလိုက်တယ်။နောက်ဆုံးဘလောက်အပေါ်ရီကြံရစ်တယ်ဆိုတာကိုအဲ့ဒီမဲဆန္ဒနေမြီမှာဝင်ပြိုင်မဲ့အမတ်လောင်းတိကိုတိနေရပါမယ်။နိုင်ငံတကာမှာတော့ရွေးကောက်ပွဲဖြစ်စဉ်ဆိုတာဟာအစကနေအစုံပွင့်လင်းမြင်သာမှုရှိရှိလောက်ကြရတာမျိုးပါ။အထူးသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေလှုပ်ထားတယ်ဘလို့ဖြစ်နေတယ်ဆိုတာမျိုးကိုဝင်ပြိုင်မဲ့အမတ်လောင်းအနေနဲ့အစဉ်တိုင်းအစဉ်တိုင်းကိုသိရှိနေအောင်ကော်မရှင်ကဆောင်ရွက်ပေးရပါတယ်။မဲဆန္ဒနယ်မြေတက်မှတ်တာမဲဆန္ဒရှင်စည်ရင်ပြုစုထုတ်ပြန်တာအမတ်လောင်းစီစစ်တာမဲစာရွက်တွေပုံနှိပ်ထုတ်ဝေတာဖြန့်ဖြူးတာပြန်လည်သိမ်းဆဲတာမဲပေးခွင့်အတွက်မဲပေးမဲ့သူတွေကိုစစ်ဆေးတာ မဲရီတွတ်တာကိစ္စအလုံးမှာဖြစ်ပါတယ်။အဲ့ဒီအထက်မှာမဲစာရွက်ရိုင်းနှိပ်တဲ့ကိစ္စကလည်းတစ်ခုအပါအဝင်ဖြစ်ပြီးအမတ်လောင်းအနေနဲ့သူ့နာမည်ပါတဲ့မဲလက်မှတ်ဘလောက်ရိုက်တယ်ဘလို့ဖြန့်ဖြူးတယ်နောက်ဆုံးဘလောက်ပြန်ရောက်လာတယ်အစကနေအဆုံးစည်ရင်းကိုက်တိတိကျကျသိနေရပါမယ်။လိုအပ်ရင်အချိန်မရွေးစစ်ဆေးခွင့်ရရပါမယ်။ကော်မရှင်ကပဲကိုယ့်ဘာသာကိုယ်ကြိုက်တဲ့လောက်ရိုက်ကြိုက်တဲ့လောက်ဖြန့်ကြိုက်တယ်လို့စူးစီးဆိုတာမျိုးလုပ်လို့မရပါဘူးအမတ်လောင်းတွေကိုမဲယုံမှာမဲပေတုံးခဏမဲရီတုံးခဏပဲစစ်စေးပိုင်ခွင့်ပေးလို့မရပါဘူးကြိုတင်မဲရီဘဲကိုဘလောက်ရောက်သွားတာကအစဘလောက်ဘလို့ပြန်လာတာကအလဲမဲပွေပွေပြင်းရင်ထုတ်ထားသမျှမဲလက်မှတ်အရေးအတွက်အတိုင်းအသုံးပြုပြီးနဲ့အပေါ်တွေစီးရင်ကြိုက်မကြိုက်ပြက်စစ်တာအဆုံးအားလုံးသိခွင့်ရှိတာဖြစ်ပါတယ်
ဒီအတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြန်ကြားရေးကနေမဲလက်မှတ်တွေလက်ခံရတဲ့အခါဘယ်လွှတ်တော်ဘယ်မဲဆန္ဒနယ်မြေအတွက်မဲလက်မှတ်ဘလောက်ရိုက်နှိပ်ထားပါကြောင်းကာယကံရှင်အမတ်လောင်းတွေကိုအသိပေးမဲပေးပွဲပြီးတဲ့နောက်မှာလဲအဲ့ဒီမဲအားလုံးဘလို့သုံးပြီးဘလောက်ပိုတယ်ဆိုတာကိုစီးရင်ကိုက်စစ်ဆေးခွင့်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်အစီအစဉ်ပြီးအခုတော့ဒီမနက်အတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့ကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။မတ်ခင်ဖြူတွင်းနဲ့ကိုငိမ့်ညံ့တို့ကပြောပြကြမှာပါ။
နိုင်ငံစံဘူးလူအမျိုးသားဥယျာဉ်ကြီးတဲ့ Google ကုမ္ပဏီကသူ့မြေပုံအတွက်ရိုက်ထားတဲ့တောတွေကပုံတွေကိုအင်တာနက်ကတဆင့်ကြည့်ရှုပြီး Safari Key သွားနိုင်ကြပါပြီ။ဒီလုပ်ငန်းကိုသဘာဝတရားသတိစံတွေကိုထိမ့်သိမ့်တဲ့အသိပညာပေးတဲ့ Save the Elephants အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်တာပါ။ရည်ရွယ်ချက်ကတော့ဥယျာဉ်ထဲမှာရှိတဲ့စင်မိသားစုတွေရဲ့ဘဝကိုလေ့လာနိုင်ဖို့ပဲဖြစ်ပါတယ်။စင်စွဲခိုးယူရောင်းချသူတွေက Google ရဲ့ဒီလမ်းတွေပတ်ဝန်းကျင်တွေကိုလိုက်ပြီးတော့မှတ်တမ်းတင်တဲ့ Street View ကားပေါ်ကနေရိုက်ထားတဲ့ပုံတွေကိုသုံးပြီးတော့စင်တွေတက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေတဲ့ကြားကပဲဒီလုပ်ငန်းကို2015ခုနှစ်ဖေဖော်ဝါရီလကလုပ်ခဲ့တာဖြစ်ပါတယ်။65မိုင်ပတ်လည်အကျယ်ရှိတဲ့တဘာဝဘေးမဲ့ကျောကိုဖြတ်တန်းမောင်းနေပြီးတပ်ပုံရပ်ယူတာဖြစ်ပြီးတော့ဒီတပ်ပုံကြည့်ရှုသူတွေကိုတော့ကားလမ်းကြောင်းကနေသွေဖယ်ပြီးတခြားနေရာတွေကိုသွားရောက်ကြည့်ရှုခွင့်ပေးထားပါတယ်။ဒါပထမအဦးဆုံးအင်တာနက်ကနေကြည့်လို့ရတဲ့ကညာအမျိုးသားဥယျာဉ်ဖြစ်ပါတယ်လို့ကညာခီးသွားလာရေးလုပ်ငန်းကပြောပါတယ်။လူတွေအများကြီးပို့ပြီးတော့တည်လာရင်ထင်းထင်းဆောက်ဆောက်ရေးလုပ်ငန်းတွေပိုလှုပ်လာနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။အာဖရိကဆင်တွေဟာဆင်ဆွဲခိုးထုတ်ယူသူတွေရဲ့ချင်းချောက်တက်ဖြတ်မှုကိုခံနေကြရတာပါ။ပြီးခဲ့တဲ့2010ကနေ2012ခုနှစ်အတွင်းမှာဆင်ကောင်ရီတသိန်းလောက်သူတို့ရဲ့အဆွဲကိုလိုချင်တာကြောင့်တက်ဖြတ်တာကိုခံခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်သုံးဆွဲခွင့်ပေးပြီး၈လအကြာမှာတော့မြို့တော်မှာစိုက်တဲ့အကောင်းဆုံးဆေးကြောက်ပန်းပြိုင်ပွဲကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ Let's Grow DC ဆိုတဲ့အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးဒါဟာပထမဆုံးအကြိမ်ဖြစ်ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုစီစဉ်သူတွေကအနာဂတ်မှာလည်းအခုလိုဆေးကြောက်ပြိုင်ပွဲတွေစိုက်ပျိုးပွဲတွေကျင်းပနိုင်မယ်လို့မျှော်လင့်ထားပါတယ်။ဆေးကြောက်တွေရဲ့အနက်အရသာအမြင်တွေပေါ်မှာအခြေခံပြီးအဓိကထားဆုံးဖြတ်ကြသလိုဘလို့စိုက်ပျိုးခဲ့တယ်လဲမြေကြီးနဲ့လားရေနဲ့လားအလင်းရောင်ဘလို့ပေးတယ်လဲအပေါ်မှာမူတည်ပြီးအမှတ်ပေးရှင်ပြိုင်ကြတာပါလို့အကဲဖြတ်တိုင်းသူကြီးတဦးကပြောပါတယ်ဒေသခံတဦးကတော့အခုလိုဆေးကြောက်ကိုတရားဝင်သုံးခွင့်ပေးလိုက်တဲ့အတွက်ဘဝပေါင်းများစွာအနာဂတ်ပေါင်းများစွာကိုအေးအေးယူခံရမယ့်ကိစ္စကနေရှောင်ရှားနိုင်ပြီးစီးပွားရေးလုပ်ငန်းတွေအတွက်အထူးအခွင့်အကောင်းတစ်ခုပဲဖြစ်တယ်လို့ပြောပါတယ်ပြည်နယ်တချို့နဲ့မြို့တော်ဝါရှင်တန်မှာဆေးကြောက်ကိုအခုလိုတရားဝင်သုံးခွင့်ပေးထားပေမဲ့ရောင်းဝယ်ကွင်းကတော့အကန့်အသတ်နဲ့ရှိနေသေးပါခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်ကဂိမ်းပြပွဲမှာတော့ live streaming လို့ခေါ်တဲ့အင်တာနက်ပေါ်ကနေဓာတ်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကအရှိဆုံးကနေရာယူထားပါတယ် Amazon ကုမ္ပဏီကထုတ်တဲ့ Twitch ဆိုတဲ့ app နဲ့ YouTube internet စာမျက်နှာတို့ဟာလူတွေဂိမ်းကစားတာကိုဓာတ်ရိုက်ကြည့်တာကို TV ကြည့်ရတယ်လို့ရေးပန်းစားလာအောင်လှုပ်ဆောင်နေတာပါစမတ်ဖုန်းတွေထွက်လာတဲ့အတွက် console လက်ကင်တဲ့ game တွေရောင်းအားအနည်းငယ်ကျသွားခဲ့ပေမဲ့အခုနောက်ဆုံးထွက်လာတဲ့ live streaming ကိုတိုက်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကတော့ game ထုတ်လုပ်သူတွေအတွက်အကျိုးရှိစေတာပါ။စော့နေတဲ့ game တွေကိုတိုက်ရိုက်ကြည့်ရှုရုံနဲ့မကပါဘူး။အစီအစဉ်ကျင်ညာတဲ့သူတွေပါစာရိုက်စကားပြောဆက်သွယ်နိုင်ပါတယ်။ဒ ီပွဲကိုမလာနိုင်တဲ့သူတွေကပြကန်အမျိုးမျိုးမှာပြသထားတဲ့ပစ္စည်းတွေကိုအချိန်နဲ့တပြေးညီကြည့်ရှုလို့ရတာပါနောက်ထပ်ဘာတီထွေမှုတွေထက်လုံမလဲဆိုတာမသိရသေးပေမဲ့အခုလိုဓာတ်ရိုက်ကြည့်ရှုနိုင်တဲ့နည်းပညာကတော့ဆက်ပြီးတော့ရှင်သန်သွားအောင်ပါပါထိုကီယိုဂိမ်းပြပွဲကိုစက်တင်ဘာလ18ရက်နေ့ကနေ21ရက်နေ့အထိပြသထားမှာဖြစ်ပြီးတော့နိုင်ငံပေါင်း38နိုင်ငံကပြသသူပေါင်း480လောက်လာရောက်ပြသပြီး2သိန်းကျော်လာရောက်လည်ပတ်မယ်လို့မျှော်လင့်ထားပါတယ်ရှင်
ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ VOA ကအစီအစဉ်တွေထုတ်လွှင့်တဲ့အခါ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတို16 19 25တို့ကနေဖမ်းယူနားဆင်နေပါတယ
်သောဒရှင်များရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းမှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ28ရက်နေ့မှုရက်ပိုင်းပဲလိုပါတော့တယ်ပြည်သူတွေမဲစင်းစစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0923923255554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါရရှင
်။ဒါမေးအင်္ဂါည VOA ဓာတ်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပါမယ
်။ကျူဘာနိုင်ငံဟာဗာနာမြို့မှာပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲမှာအတွေ့အမြင်သဘောတရားတွေရဲ့အန္တရာယ်ကိုသတိထားကြဖို့ကျူဘာပြည်သူတွေကိုပုပ်ဟမ်မင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။မြို့တော်ဟာဗာနာရဲ့တမိုင်းဝင်တော်လှန်ရေးရင်ပြင်မှာစုဝေးနေကြတဲ့ထောင်တောင်းချီတဲ့ဝတ်ပြုဆူတောင်းသူတွေကိုတနင်္ဂနွေနေ့စောပိုင်းကတရားဟောစဉ်မှာပုပ်ဟမ်မင်းကြီးကအခုလိုသတိပေးခဲ့တာဖြစ်ပါတယ်။ပူဟမင်းကြီးဟာဟာဗာနာမြို့မှာရှိတဲ့ကျူဘာနိုင်ငံရဲ့ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုရဲ့နေအိမ်ကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ပိုင်းမှာပူဟမင်းကြီးကဖရန်စစ်ပူဟမင်းကြီးဖရန်စစ်ဟာဖီဒယ်ရဲ့ညီဖြစ်တဲ့လက်ရှိသမ္မတရာဟူကက်စထရိုကိုလည်းတွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာတော့ယဉ်ကျေးမှုစင်တာမှာလူငယ်တွေနဲ့တွေ့ဆုံစကားပြောပြီးအခုအတန်လွင့်ချိန်မတိုင်ခင်မှာပဲစင်တာကနေပြန်လည်ပြီးတော့ထွက်ခွာသွားခဲ့ပါတယ်။ဥရောပမှာဒုတိယကမ္ဘာစစ်ကြီးပြီးကလေးကအကြီးအမားဆုံးဖြစ်တဲ့ရွှေပြောင်းဒုက္ခသည်တွေရဲ့အစုလိုက်ပြုံလိုက်ရောက်ရှိလာနေတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းချိန်မှာတမရဥဘာမအစိုးရအနေနဲ့အမေရိကန်ပြည်တော်စုမှလာရောက်အခြေချမဲ့ဒုက္ခသည်ဥယျာဉ်ကိုလာမဲ့2019ခုနှစ်မှာတစ်နှစ်ကိုတသိန်းအထိတိုးမြင့်ပြီးတော့ခွင့်ပြုမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရရဲ့အခုဆုံးဖြတ်ချက်ဟာဒုတိယမြောက်အခွင့်အရေးနဲ့မျှော်လင့်ချက်အပြည့်ရှိတဲ့တိုင်းပြည်ဆိုတဲ့အမေရိကန်ပြည်တော်စုရဲ့အကောင်းဆုံးအစဉ်လာအတိုင်းဖြစ်တယ်ဆိုပြီးတော့ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့မှာပြောကြားလိုက်တာပါ။ရီမင်နိုင်ငံမှာတော့ဟော်တီတပုန်တွေကအခုနှစ်စောတပိုင်းမှာပြန်ပြီးဆွဲထားတဲ့အမေရိကန်နိုင်ငံသား2ဦးအပါအဝင်အနည်းဆုံးနိုင်ငံသား5ယောက်ကိုပြန်ပြီးတော့လွှတ်ပေးခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေပြောပြသွားတာပါ။ဒီပင်းနဲ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Aiden Wood ကဖြစ်ပါတယ်။ VOA မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.